နိုင်ငံရေးအကျဉ်းသားတွေပေါ်မှာဖိနှိပ်ညှဉ်းဆန်းမှုတွေပပြဖို့အတွက်ကြိုက်မြော့အကျဉ်းတော်မှာတော့အကျဉ်းသား50နီးပါးအစငတ်ခံဆန္ဒပြနေကြတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်PPNM ကသတင်းထုတ်ပြန်ပါတယ်အကျဉ်းတော်တွေဘက်ကအချက်3ချက်လိုက်ရောပေးဖို့အစငတ်ခံဆန္ဒပြနေတယ်နိုင်ငံရေးအကျဉ်းသားတွေကတောင်းဆိုထားပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေ ပြည်နယ်ကျမ်းမရောအကျဉ်းထောင်မှာနိုင်ငံရေးအကျဉ်းသားတွေကဆန်ငတ်ခံဆန္ဒပြလာကြတာပါပြီးခဲ့တဲ့ရက်ပိုင်းကကျမ်းမရောအကျဉ်းထောင်အတွင်းအကျဉ်းသားတွေတည်ဆုံတဲ့တဲ့တွင်ပြင်ပကိုထုတ်ပေါ်လာတဲ့အပေါ်အကျဉ်းထောင်တွင်လက်ကင်ဖုံ၃နဲ့ဆိုတဲ့အကြောင်းပြချက်နဲ့ဇန်နဝါရီလ၂၈ရက်နေ့နေ့လယ်ပိုင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းအဖွဲ့ကနိုင်ငံရေးအက ချင်းထောင်တိုက်ဆောင်တဲ့ကိုပို့ခဲ့တာကြောင့်အခုလိုအစာငတ်ခံဆန္ဒပြတာတွေဖြစ်လာတာလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ6ရက်နေ့လယ်ပိုင်းကနေစတင်အစာငတ်ခံဆန္ဒပြတာဖြစ်ပေမဲ့အခုချိန်ထိတော့ထောင်အာဏာပိုင်တွေဘက်ကဘလို့ညှိနှိုင်းတာမျိုးမှမရှိသေးဘူးလို့ပြောပါတယ
်ကျွန်တော်တို့ကျင်းလာချိန်လိုက်ပါဆိုသူလို့ကျွန်တော်တို့မထုတ်ပြန်ကြရရှိရဲ့ဒီလေဟောပါသေးဆိုပြီးရချင်တယ်ပေါ့လို့တော့လည်းဒီနေ့မလက်ချင်းမှာတော့အင်မတန်ကုန်မတာကျမကြီးကြီးကကချင်းအောင်ထဲမှာညှိနှိုင်းမှုလည်းမရှိလို့ပေါ့နော်သူတို့လာရောက်ကြည့်ရှုနေလည်းမရှိဘူးမရှိတော့ဘာဖြစ်လဲဆိုတော့လက်ရှိမှာအချင်းသားဒီ48ယောက်ကအားလုံးကပုခံအားချိနေနေပြီပေါ့နော်တုံးရဲ့ဒီရဲကလာတဲ့ခါမှာပြီးတော့2ယောက်နဲ့9ယောက်ကျမကကျမကြီးကအင်မတန်ကုန်မအားနေပြီးမှစိုးရတယ်မှာပါတယ်အယူပေါ်စိတ်ရောမတင်ရတော့တမယ်ပဲရှိရဲပေါ့နော်အဲလိုရှင်နေမှာတော့ရှိဖြစ်နေပါလေကြာဟုတ်
ဆန္ဒပြအကျဉ်းသားတွေဘက်ကနိုင်ငံရေးအကျဉ်းသားတွေကိုတရားလက်လွန်ခေါ်ယူစစ်ဆေးဆောင်ရွက်တာတွေမလုပ်ဖို့လူ့အခွင့်အရေးနဲ့အညီအကျဉ်းသားတွေရဲ့ရပိုင်ခွင့်နဲ့အညီခံစားခွင့်ပေးဖို့နဲ့ကျမရေးဆောင်ရှောက်မှုထိရောက်စွာပေးဖို့စတဲ့အချက်၃ချက်ကိုတောင်းဆိုထားတာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကဦးတိုက်ထွန်းဦးက VOE ကိုပြောပါတယ်တောင်းဆိုချက်မရမချင်းအစာငတ်ခံဆန္ဒပြဖို့အကျဉ်းသားတွေဘက်ကပြင်ဆင်ထားတာပါနောက်ပြီးအစာငတ်ခံနေတဲ့နိုင်ငံရေးအကျဉ်းသားတွေကိုဝန်းရံထောက်ခံတဲ့အနေနဲ့ကျန်တဲ့နိုင်ငံရေးအကျဉ်းသားအယောက်190နိဗာကလည်းအကျဉ်းထောင်ကပေးတဲ့အစာအသောက်တွေကိုစားတောက်သုံးဆွဲတာမလုပ်ဘဲအစာငတ်ခံဆန္ဒပြသူတွေနဲ့ပူးပေါင်းတိုက်ပွဲဝင်နေတယ်လို့လည်းဦးတိုက်ထွန်းဦးက VOE ကိုပြောပါတယ်။ကျန်မြောထောင်ဟာကျန်းမာရေးဆောင်ရှားမှုအမတန်ဆိုးဝါးတဲ့အကျဉ်းထောင်မှုဒီလူတွေအတွက်စိုးရိမ်စရာအခြေအနေဖြစ်နေတယ်လို့သူကပြောပါတယ်။လက်ရှိမှာခေါ်ယူစစ်ဆေးခံရပြီးတိုက်ပိတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသား2ဦးဟာအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်50နှစ်ကာကြီးနဲ့ထောင်ဒဏ်5နှစ်ကြာခံထားရသူပုံမှန်49ပုံမှန်50ဇာမျက်စွဲတို့နဲ့ထောင်ဒဏ်အနည်း20ကြာခံနေရသူတို့ဖြစ်တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့ကြိုင်မျိုးအချင်းထောင်ကိုဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြစ်ဆိုတာမရှိသလိုဒီသတင်းကို VOE ဘက်ကတိကျအတည်ပြုနိုင်ဖို့စူးစမ်းနေဆဲဖြစ်ပါတယ်။ကြိုင်မျိုးအချင်းထောင်မှာပြီးခဲ့တဲ့လအစပိုင်းမှာနိုင်ငံရေးအကျဉ်းသား2ဦးဇက်တိုက်တိုက်ဆုံးခဲ့ပြီးတဲ့နောက်ထောင်တွင်းမှာဖိနှိပ်မှုတွေတိုးလာတယ်လို့ထောင်နဲ့နှိဆက်သူတူကအတီးပြုတ်ပြောဆိုပါတယ်။ကြံရောချင်းတောင်မှာအခုလိုအကျဉ်းသားတွေအစာငတ်ခံဆန္ဒပြနေတယ်ဆိုတာမဟုတ်မှန်ကြောင်းစစ်ကောင်စီကတော့သတင်းထုတ်ပြန်ထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်း3နှစ်တာကာလအတွင်းအကျဉ်းထောင်အသီးသီးမှာနိုင်ငံရေးအကျဉ်းသားတွေဖိနှိပ်ခံရတာခွဲခြားဆက်ဆံခံရတာတွေစတဲ့လူခွင့်ရေးချိုးဖောက်ခံရတာအဆိုးဝါးဆုံးကြုံတွေ့နေရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းAAPP ကတာဝန်ရှိသူတူကပြောပါတယ
်။ဒီကြားရဲကာလတွေမှာဒီနိုင်ငံရေးကျင်းသားတွေကဒီဒုက္ခဆင်းရဲမျိုးစုံနဲ့ကြုံတွေ့ရတယ်။အဲတော့ညှဉ်းပန်းနှိပ်စက်မှုမျိုးစုံကိုကြုံတွေ့ခံစားကြရတယ်ဘုနော်ပထမဆုံးပြောရမယ်ဆိုရင်တော့စပြီးတော့ဖမ်းပြီဆိုတဲ့အချိန်တည်းကတချို့ဆိုလို့ရှိရင်မိသားစုရှေ့မှာနေလို့ကြိုက်နဲ့ကန်ကြောက်ပြီးတော့အဲ့လိုမျိုးညှဉ်းပန်းနှိပ်စက်တဲ့ကိစ္စမျိုးတွေကိုတော့ဒီသူတို့ဒီဆေးဥစုဘက်ကနေလောက်တာလေကျွန်တော်တို့ကြားသိနေရတယ်ဗောနော်ပြီးတဲ့ခါကျတော့စစ်ကြောရေးမှာညှဉ်းပန်းနေဆက်တဲ့ဟာတွေဆိုလို့ရှိရင်လည်းကျွန်တော်စစ်ကြောရေးတွေမှာပုံစံမျိုးစုံနဲ့ညှဉ်းပန်းနေဆက်တာတွေကြုံရတယ်ဗောနော်အဲစစ်ကြောရေးကနေလွတ်လာပြီးတော့အချင်းအောင်နဲ့ရောက်ပြီးဆိုတော့ဒီညှဉ်းပန်းနေဆက်မှုတွေကလွတ်ပြီလားဆိုတော့အချင်းအောင်နဲ့ပါလေညှဉ်းပန်းနေဆက်မှုတွေကမလွတ်ဘူးပြီးတဲ့ခါကျတော့အချင်းအောင်အနာပိုင်တွေကနေပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုနှိပ်စက်ဖို့အတွက်ကိုရာဇဝတ်အကျဉ်းသားတွေကိုလုပ်ပိုင်ခွင့်တွေပေးထားတယ်ရာဇဝတ်အကျဉ်းသားတွေကိုနိုင်ငံရေးအကျဉ်းသားတွေကိုနှိပ်စက်ခိုင်းတယ်သူတို့လက်ခံလို့တွေမွေးတယ်ဒါမျိုးတွေနဲ့ဒီထောင်ထဲမှာပါဒီညှဉ်းပန်းနေဆက်တဲ့ကိစ္စတွေကကျွန်တော်တို့တော့ချက်ကိုကြားသိနေရတယ်ပေါ့နော
်ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းနိုင်ငံရေးအကျဉ်းသားအများစုကိုထင်းသိမ်းထားတဲ့မုံရွာအကျဉ်းထောင်ထဲမှာအစာငတ်ခံဆန္ဒပြတောင်းဆိုမှုတွေဖြစ်ပေါ်ခဲ့ပါသေးတယ်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့ဖေဖော်ဝါရီလ6ရက်ထုတ်ပြန်ချက်အရဆီယနာတိမ်မှုကိုစန့်ကျင်သူ15,000ကျော်ဖမ်းဆီးခံထားရပြီးအဲ့ဒီထက်က6,000နီးပါးထောင်ဒဏ်တွေချမှတ်ခံထားရပါတယ်စစ်ကောင်စီဘက်ကတော့ဒီစီးနေကချက်ကားထားတဲ့စီးနေတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ